というふうに、ドリブダーバーの図鑑本文にはさあたれ法座あちゃんごぼりへ年月で新人天ぴゃを浮かんだわれ法座そら何たらね、ビーゾンなのに。こんなピーシーだって、あっしーねば。あっしーまたおば。えいおざーレベティー。ゆおざー、ゆうねんさいねおざー。ゆうりやりまし入れおざー。ねなおざーごり。でどでどがこびとたじゃばぞ。ယောဇာဇရာကဆရာတော်ရဲ့အစအစစာရီထဲမှာခြူချင်းစပ်ပါအင်္ဂခအရသာ6ပါးဆိုတော့ပါရပါတယ်အဲဒီမှာအစီအနှစ်ပါလေအဒီအစီအနှစ်ကိုပဲပါဠိတော်ဩကျလို့ခေါ်ပါတယ်သူကဒီနေ့ရှားရှားတောက်တောက်ပါပါလဲရှိပြီးတော့အစွမ်းလေးထက်ပါတယ်သူကအဲ့တော့ဒီပဲပေါ်ပြထားပါတယ်စိတ်ပိုက်ဆိုင်ရာမှာလည်းပဲဒုနီတကောင်ကနတရားတွေကိုဒီအားရှိအောင်ပေါ့လေတန်စွမ်းအောင်ပေါ့လေပါဝင်တဲ့ဩဇာတစ်မျိုးပေါ့လေธรรมโอษาธรรมโอษาลูกก็ว่าเลยไอ้โอษาโอษาแล้วก็ไอ้นี่ลูกก็อัจฉิญจุหมดเอาหมดสาธมะอสาสาริมาอสาริก็ถึงอาหารลูกก็ว่าเลยบาลีลูกก็สาวเวทอกเวบ่ลีดาริบ่ไอ้สิสาวเวทอกเวนี่ก็ตัวว่ามีนี้อ๋อบ่ลีตัวสั่นสั่นเลยว่าစာထဲမှာဝမ်းမိုက်ထဲမှာအစာရှိလို့ရှိရင်ဝမ်းမိကသူကသူတို့နိုင်ရအတွင်းကနိုင်ရအချင်းချင်းပုတ်တိုက်တဲ့အခါမှာအနာအနာလေးဖြစ်ပြီးတော့အစာရောဂါတွေဖြစ်တတ်ပါလေ။ဒါမှလို့တင့်တော်တဲ့အစာထဲလို့ရှိရင်ဝမ်းမိကြီးငြိမ့်သွားပါလေသူကတော့ဆာလောင်းတဲ့ဓာန်ကိုလည်းပဲသူကဆောက်ဝဲတော့ဖော်ရီကခံရအောင်လုပ်ပါလားဒါမှလို့ဒီခန္ဓာကိုယ်ကြီးဆက်လက်နေဖို့အတွက်တော့သူကဘာမှမတတ်နိုင်ပါဘူးတတ်နိုင်တာကတော့ဒီအစာစားထဲမှာပါတဲ့အစီအနှစ်ပေါ်နေဩဇာကသာဒီခန္ဓာကိုယ်ကြီးကိုဆောက်ဆောက်ထားနိုင်ပါတယ်ကွာအဲ့တော့ဒီတော့ခွဲခြားပြီးတော့နားလည်ထားပါလားအဲ့ဒီယူဩဇာကလည်းပဲတန်တန်အားဖြင့်နှစ်ပိုက်ခွဲထားပါတယ်အကျတခေါ်တဲ့အတွင်းမဟိတခေါ်တဲ့အပြင်းဆိုတာဘာလဲအတွင်းနဲ့အပြင်းနှစ်မျိုးခွဲထားပါတယ်ဆိုလိုတာတော့ဒီအကျတဩဇာဩဇာနှစ်မဟိတဩဇာရဲ့လို့ဒီလိုနှစ်မျိုးခွဲထားပါတယ်ဣဇတာဩဇာကတော့အမိဘိုက်ထဲမှာပထမဆုံးစတင်တဲ့ဥပါနဲ့ဥပရိစတင်ပြီးတော့ပူပေါင်းတဲ့အချိန်ခါစပြီးတော့ရှိရှိဘွားကကန့်ကြောင်ဖြစ်တဲ့ဝိဇ္ဇာသူအချိုးစားလိုက်ပါတော့ပါလာတာပါလေအဲဒါကိုငါကရှိနေနေတဲ့မိမိဘွားဖြစ်စီမှာရှိနေနေတဲ့အတွင်းဩဇာလို့ဆိုရပါတယ်ဝိဇ္ဇာဩဇာဆိုတာကတော့စောက်ဝဲတောက်ဖို့ရတဲ့မှာပါပါတယ်ဒီမှာအစီအနစ်ဆိုတာပါလေအဲ့ဒါလေအဲ့ဒါဝိဇ္ဇာဩဇာလို့ခေါ်ပါတယ်နောက်လေခေါ်ကြတာမျိုးခေါ်ရပြီးတော့နောက်လေထောက်တော့ပါတယ်ဘာဖြစ်လဲဆိုတော့နောက်လက်တွေ့တရားပြောတဲ့အခါမှာဒီနှိုက်ရှင်ချက်ကလေးတွေဂျိုတိထားလို့ရှိရင် တရားအထုတဲ့အခါမှာတော်တော်လေးကြည့်အောင်ရှိနိုင်ပါတယ်။ဒါကိုလည်းကြိုးပြီးတော့ခွန်ရဲ့အရာလေးတွေပြောထားနေရပါတယ်။ဒါကိုနည်းနည်းချက်ပြောမှဆိုရင်ဘိဓာဩဇာပေါ့လေ။စောက်ဖွယ်တောက်ဖွယ်မှန်သမျှမှာစောက်ဖွယ်တိုင်းမှာတောက်ဖွယ်တိုင်းမှာပေါ့လေ။သူအချိုးအစားလိုက်ဒီအစီအနှစ်ဆိုတာလေးတွေရှိပါတယ်။အဲ့ဒီအစီအနှစ်ကိုပဲဩဇာလို့ကျန်ကများမှာသတ်မှတ်ထားပါတယ်။တနည်းအားဖြင့်လည်းပဲအာဟာရလို့လည်းပဲဒီလိုသတ်မှတ်ထားတာရှိပါတယ်။ဆိုတော့အာဟာရတော့ဩဇာအစစ်တော့မဟုတ်ပါဘူး။အဲ့ဒီစားရညူရတဲ့အဲ့ဒါပါတဲ့အစီအနှစ်မှာဩဇာတော့အစစ်ပါ။ဒီလိုမကင်းစကောင်းတဲ့အနေနဲ့အများနာတဲ့အော်ဆိုပြီးတော့စားရညူရတဲ့ဟာကိုပဲဩဇာရတဲ့ထည့်ထားပါတယ်ပြောလို့လွယ်အောင်ဆိုပြီးတော့စိစိကတော့အဲ့ဒီစားရမျိုးရတဲ့စားတော့တယ်မှာပါတဲ့အစီအနှစ်သာဩဇာအစ်စ်ပါပဲတတဝတိုင်းရဲ့လူတိုင်းရဲ့ခန္ဓာကိုယ်ထဲမှာလည်းပဲငကုကကိုက်ကြောင်ဖြစ်တဲ့အဲ့ဒီအစီအနှစ်ပေါ်လေးပါလာတတ်ပါတယ်ဒါလေးအဲ့ဒါတော့အထွေအစ္ဆဒဩဇာလို့ဒီလိုဆိုပါတယ်သောဝေတောက်ဝေတိုင်းမှာအရသာ6မျိုးတွေကတော့တစ်ခုကတော့ပါလာတော့ပါပဲတချို့စားတဲ့ဆိုချိုးတာခြင်းတာချိုးရစေခြင်းတာမျှပါလာတာဒါကြီးပဲပြီးတော့စတ္တာဖန္တာပြေတော့ခါတာငန္နာပါလိငန္နာခါတာဒါတွေပါလိအရသာ6ပါးတော့စားရတဲ့အစားစားတဲ့မှာတခုတော့ဗာဒာကြီးပါပဲဒီမှာအဲ့ဒီအရသာ6ပါးကိုပါဠိလိုတော့ရစ္ဆလို့ခေါ်ပါတယ်မရိအရသာ6ပါးထဲမှာပါဝင်တဲ့ခန္ဓာအစီအနှစ်ယုတ်ကိုအရသာတွေမှာပါဝင်အစီအနှစ်အဲဒီရုပ်ကိုတော့ဒီနေရာဌာနမှာဩဇာလို့နားလည်သွားပါပြီခန္ဓာကိုယ်မှာအဲဒီဩဇာရုပ်ကရုပ်အတိအတိတိဖြစ်အောင်လို့တို့ဘွားအကောင်းစီပါတယ်ဒီကတော့အဲ့ဒီဩဇာကပဲခန္ဓာကိုယ်ကြီးမပြစ်စီအောင်ပေါ့လေထိ ंछ ုပ်ထားတာပေါ့ဒီစေရန်တများများအမြဲတမ်းလေပတ်နေအောင်လေပတ်နေဖို့ရအတွက်ပေါ့လေဓာတ်စီအင်းကြီးဝိုင်းအမဲစီရေအဲ့တော့ဒီလိုတို့ပေါ့လေခန္ဓာကိုယ်မှာလည်းပဲအဲ့ဒီဓာတ်စီနဲ့တူတဲ့အရာလည်းလွတ်တာပဲအင်ဂျင်ဝိုင်းလည်းလွတ်၊ညောင်းလူဟာလည်းလွတ်တာပဲအမဲကြီးလူဟာမျိုးလည်းလွတ်တာပဲပြီးတော့ရေလည်းပဲလွတ်တာပါပဲတုံးစစ်ကြီးအေးဖို့ရဆိုလို့ရှိရင်လေရေစားလေလည်းလွတ်တာပါပဲတော့လေအေးအဲ့တော့ဒီနေ့ပေါင်းဆောင်လိုက်တဲ့အခါကျမှဒီအင်ဂျင်ဟာပုံမှန်လည်းပတ်နိုင်ပါတယ်ဆိုတော့စက်လေဘူးကတော့အရေးပါဆုံးကတော့စီပါပဲဒီကတော့တက်စီပါပဲအဲ့ဒီလိုဩဇာစစ်တေကိုသူအချိုးကျညာရှင်ပြီးတော့လေအတိညာကပ်ပြီးတော့ပုံဝန်သုံးဆွတ်တဲ့ပုဂ္ဂိုလ်ဒီမှာအသက်ရှင်စေကာလမှာလည်းပဲရှမ်းပါရည်ဒီရပြီးတော့လေအသက်လည်းရှိရှိဟောလေအလုတ်ခိုင်နေလည်းပဲကြာကြာလုံနေပါတယ်ဒီမှာဒါလိုပါပဲစိတ်မှလည်းပဲဩဇာကြီးဆိုတော့ရှိပါတယ်ဒီမှာဩဇာထဲမပြေလို့ရှိရင်စိတ်ဟာလည်းပဲအာနေပြီးတော့ဒီကလည်းပဲအဲတည်လို့ဖြစ်တော့ပဲဒီမှာရုပ်မှာဩဇာတော့မရှိဘူးဆိုလို့ရှိရင်ဘာမှမလုပ်ရှာနိုင်ဘူးအဲ ဘာမသိတဲ့အစာတွေဩဇာတမပါတဲ့အစာတွေစားလို့ရှိရင်လည်းဒါလည်းပဲလွတ်တဲ့အားတွေမရဘူးပြီးတော့တတ်နိုင်ဆုံးဩဇာတမြားတဲ့အစာတွေစားဖို့ဩဇာတမဲတဲ့မတဲ့တဲ့အစာတွေရှောင်ဖို့ဒါလူတိုင်းလူတိုင်းမှာကျမကြီးမြတ်လို့ရှိရင်ဒီတိုင်းလို့ဟောပါပဲအဲ့တော့မတဲ့တဲ့အစာတွေရှောင်မယ်ခန္ဓာကိုယ်နဲ့မသိတဲ့အစာတွေ ဩဇာတနေတဲ့အစာတွေရှောင်ရမယ်ပုံမှန်အချို့ချဩဇာတပါတဲ့အစာတွေရွေးပြီးတော့စားလို့ရှိရင်ကျမကြီးရတယ်လို့ဩဇာတမြားတဲ့အစာတရားတွေကိုဒီခန္ဓာကိုယ်မှာရောက်အောင်လုပ်နိုင်လို့ရှိရင်ထူးခြားမှုတွေဖြစ်လာတာပါပဲဘောအထူးခြားမှုတွေပေါ့ဒါတွေဖြစ်လာတတ်ပါလားအဲဒီအာရခေါ်တဲ့ဩဇာယုက ခန္ဓာကိုယ်ပြည့်ပြည့်မုံလေးတွေပေါ့လေနည်းနည်းသိတာရုံမြဲပြောပြစီစားသမျှအစာမှာတောက်ရည်သမ်းမှာတန်ရှင်းတဲ့လေမှာလေမှာတော်မှာအဲ့ဒီဩဇာယုတ်ဒီပါနေပါလေအဲ့ဒီပါရှိတဲ့ဩဇာယုတ်ကယုတ်တိတိကိုဖြစ်စေနိုင်တယ်ဆိုတာပေါ့လေ အဲ့ဒါအကျဉ်းစားနားလည်ထားကိုလိုပါတယ်တခါတခါမှာရေမှုသိပ်လာပြီဆိုလို့ရှိရင်မလုပ်ချင်ဘူးရေသားလေးများအေးလေးတောက်လျောက်လို့ရှိရင်ချက်ချင်းအားရှိပြီးတော့လမ်းလမ်းဆန်းဆန်းဖြစ်သွားတာပဲတမအဲ့ဒါရေလေးပါတဲ့ဩဇာတကလမ်းဆောက်အောင်အားရှိအောင်ရုပ်ကိုလုပ်လိုက်တော့နီညာနဲ့လေးလေးရှိကလို့ရှိရင်ခေါင်းခဲခြင်းမိမသားဖြစ်ခြင်း နေရာထိုင်ရတာလည်းမကောင်းဘူးတမျိုးကြီးဖြစ်နေတာအချင်းလက်ဆက်တဲ့လေတီတစ်ဆိုင်ဆိုသလိုပေါ်လို့ရှူလေးရလို့ရှိရင်ချက်ချင်းတခါတည်းကိုလမ်းဆမ်းပြီးတော့အားတွေပြည်လာတယ်လို့ထင်ရပါတယ်ဒီတော့တောက်ရည်ထဲမှာလည်းပဲအချင်းလက်ဆက်တဲ့လေထဲမှာလည်းပဲဒီဩဇာတ္တဒီပါနေတယ်ဆိုတာပေါ့လေတကယ်သိရပါတယ်အဲ့ဒီဩဇာတ္တကယုတ်ကိုယုတ်အတိတ်ကိုဖြစ်စေနေတယ်ဆိုတာလည်းပဲ လက်တွေ့နဲ့ပေါင်းစပ်ကြည့်ပေါ့ဒီတော့စားတောက်နဲ့ပတ်သက်ပြီးတော့ဒီလောက်အချိန်နေတည်ထားတဲ့ပုဂ္ဂိုလ်ကြီးဟာရမှာရေတကယ်လိုလားပြီဆိုလို့ရှိရင်ဘာလို့ရမလဲဆိုတာနားလည်လာပါပြီ မိမိနဲ့တိမြတ်တဲ့အစာအစာတွေကိုစားရတော့မယ်ဆိုတာပေါ့လေအဲ့ဒီအစာအစာတွေကအစွမ်းတတ္တိပြနေအောင်ဒါဒီစားခြင်းရောရနေတဲ့အကျိုးတွေအကျိုးတွေရနေအောင်ကောင်းတဲ့အကျိုးတွေရနေအောင်မတည့်တဲ့အစာတွေတော့ရှောင်ရတော့မယ်ဆိုတာပေါ့လေဒီအသေးစိတ်ကလေးတွေရှိလာမှာပါပဲထို့အတူပဲမိမိရဲ့စိတ်ဆင်မှာတကယ်ဓမ္မောစာတွေ ရောက်စီချင်လို့ရှိရင်မတည့်တာတွေတော့ရှောင်ရတော့မှာပဲဆိုတာပေါ့လေဒါတွေနားလည်တာပါပဲအခုရှိပါသီလားဆောက်တည်လိုက်တာဒါတွေရှောင်ပါမယ်ဆိုတာတတ်မှုရှောင်ပါမယ်ခိုးမှုရှောင်ပါမယ်စသည်ပါလေဒါလေးတွေရှောင်တတ်တာတကယ်ဓမ္မောစအစစ်တွေထည့်နေအောင်ပေါ့လေအစစ်တွေပြင်စားတယ်ပြင်ဆင်ထားတဲ့သဘောမျိုးပါပဲ ခုနကျမကြီးလိုက်စားတဲ့ပုဂ္ဂိုလ်ဟာမိမိနဲ့မတည့်တဲ့အစာတွေအစိတ်ပါတဲ့အစာတွေအစိတ်တွေအထူးရှောင်ပါတယ်တော့မှာရှောင်သားမှာခုနဩဇာအဲအထည်ရချုပ်နပ်ပါလားဒီတော့ရုပ်ပိုင်းဆိုင်ရာဩဇာနဲ့ဆက်ပြီးတော့မိမိနဲ့တည်တော်တဲ့အစာအစာနဲ့အစာအစာလို့ရှိရင်လည်းအထူးဖွဲ့စားထားတဲ့ စေဘောလေဒီနေမျိုးသူအချို့ကြလိုအပ်တယ်လို့သုံးဆွဲလို့ရှိရင်ဘာတွေဖြစ်လာနိုင်တယ်လို့ဆိုတော့ဒီပေါ့ကောင်းတဲ့ရုပ်ရည်တွေပေါ့ဒီအစားစာရတဲ့ဒီဆေးရတဲ့ကောင်းတဲ့ရုပ်ရည်တွေပေါ့လေဒီလေးနဲ့ရုပ်ရည် ဒါရီဖြစ်လာတာပါလေ ပြီးတော့ ဝါဖြိုးတဲ့ယုတ်ကြီးတွေပိန်ညော်ပြီးတော့မသွားဘူးဝါဖြိုးတဲ့ယုတ်ကြီးတွေဒါတွေလည်းဖြစ်လာဖို့တည်ကြပါပါဗျာကြည်လင်တချင်းတဲ့ယုတ်ကြီးတွေတနည်းနဲ့တနည်းစီပင်တန်မာတဲ့ယုတ်ကြီးတွေရမ်းမာတဲ့ယုတ်ကြီးတွေဖြစ်လာဖို့တော့ဒါတည်ကြတာပါပဲဒါမှအဲ့ဒီသဘောတော်လေးကြည့်ပြီးတော့စိတ်ပိုင်းဆိုင်ရာမှာလည်းပဲဆိုင်ရာဆိုင်ရာဩဇာတတိထဲလို့ရှိရင်စိတ်ကောင်းစိတ်မြတ်ဒီထူးထူးခြားခြားဖြစ်လာတတ်တယ်မပြီးဝတဲ့စိတ်တွေလည်းပဲပြီးဝလာတတ်တယ်နှုတ်ကျနေတဲ့စိတ်တွေလည်းပဲကြည်လင်းလာတတ်တယ်စိတ်ကြည်မြောင်းနေတာလည်းပဲစိတ်တွေစီစီပင်လာတတ်တယ်ပြီးတော့ဆင်းရဲတဲ့စိတ်တွေလည်းပဲချမ်းသာတဲ့စိတ်ချမ်းသာတဲ့စိတ်တွေဖြစ်လာတတ်တယ်ဆိုတာပေါ့လေအဲ့ဒါလည်းတွေ့ယူပြီးတော့စဉ်းစားတတ်တော့လို့ပါလေဒီတော့တချို့မစင်ကြီးတတ်တဲ့ပုဂ္ဂိုလ်တွေအစာဆိုရင်ပြီးရောဆိုပြီးတော့ပေါ့လေဒီစာဘယ်လောက်အတိုင်းတာဒီဩဇာတပါတယ်လဲဗီတာမင်ပါတယ်လဲဆိုတော့မစင်စားတတ်တဲ့ပုဂ္ဂိုလ်တွေမထည့်တဲ့စာတွေရန်စာမတဲ့တောက်ပွဲတွေလည်းပဲတောက်ပေါ်လေအနာကူကလက်မခံနိုင်ရပါလေတဲ့တဲ့အစာပင်ဖြစ်စီဖြစ်စီအတိုင်းဓာတ်ရဲ့ပုံလုံးလို့ရှိရင်လည်းပဲအဒီတိမြတ်တဲ့အစာကလွန်ခဲ့တဲ့အတွက်ဒုက္ခပေးတာတွေပေါ့လေအဲ့ဒါတွေလည်းနားလည်ရပါတယ်ဒီတော့မသိတဲ့အစာအတော့နဲ့စေဝါများကိုသုံးဆွဲမိလို့ရှိရင်မကောင်းသောယုတ်တွေတိုးဝပြီးတော့လာတယ်ယုတ်တွေဝဖြူရနေပြီးတော့ပိန်သွားနိုင်တယ်ကြည်လျာနေပြီးတော့မေ့မိန်သွားနိုင်တယ်ဝဖြူရနေပြီးတော့ပိန်ချောက်သွားနိုင်တယ်ဆိုတာပေါ့လေအဲ့ဒါမျိုးကြီးစဉ်းစားတတ်ဖို့လိုပါတယ်ထို့အတူပဲစိတ်ဓာတ်တွေကိုနှုတ်ပြုအောင်ပြီးတော့ပိန်ချုံသွားအောင်ဒါပြုတတ်တဲ့ဒီအပြုအမူတွေပေါ့လေကိုယ်နှုတ်သိတာအပြုအမူတွေဟာမတည့်တဲ့အစားအစာနဲ့မတည့်တဲ့ရှိဝါတွေမျှဝဲလို့ရှိရင်မလိုအပ်တဲ့ဟာတွေဖြစ်တယ်လို့ဆိုတာပေါ့လေအဲ့ဒါကိုလည်းနှိုင်းရှင်းပြီးတော့ကြည့်ဖို့လည်းလိုပါတယ်ဒါဒီအခြေလေးကိုကျူတင်ပြီးတော့တည်ထားတဲ့ပုဂ္ဂိုလ်တွေဟာမိမိနဲ့တိမတ်တဲ့အစာအစာနဲ့ဇီဝမြားကိုပေါ့လေသုံးဆွဲစားတော့တဲ့အလေးရှိလာပါပဲ။အဲဒီလိုလေးရှိတဲ့ပုဂ္ဂိုလ်တွေအကျိုးကတော့အသက်ရှိကြတယ်အနာကိကြမှာကြတယ်ဒါမြင်မြင်ပါပဲသို့သောယုတ်တူပေါ်မှာပဲအလေးထားကြတဲ့စိတ်ကဒီတစ်ခုပဲရှိကြတာမဟုတ်လို့ယုတ်ချမ်းပါလို့ရှိရင်ယုတ်နာခင်းလို့ရှိရင်ဒါပြီးပြီဆိုပြီးတော့ဒီလိုပဲတွတ်ကြပါလားအမှန်ကတော့ယုတ်နဲ့နာတွဲနေတာဖြစ်တော့ယုတ်မှလည်းပဲတိတော်တဲ့အစာကျွေးသလိုဩဇာတပါတဲ့အစာယူဆသလိုယူဆမှဒီယုတ်ကြီးအနာကင်းပြီးတော့ချမ်းသာရည်ရသလိုပေါ့လေစိတ်မှလည်းပဲဒီအစာကျွေးကိုလွတ်တယ်ဆိုတာပေါ့လေဒီလိုမြင်ရမှာပဲမြင်တဲ့အချိန်ဘယ်လိုအစာကျွေးရသလဲဆိုတော့ဤဒီသိရှိပြီးတော့ပေါ့လေဒီစိတ်နာကင်းအောင်ဒီစိတ်ကြီးချမ်းသာအောင်ဟောလေလိုရတဲ့နည်းကြီးလေ့လာရပါတယ်ဒါမှယုတ်ကိုလည်းအစာကျွေးလို့ယုတ်မှလည်းပဲတန်စွာနဲ့ယုတ်ကြီးဖြစ်တယ်လို့ဟောလေစိတ်လည်းပဲအစာကျွေးလို့ရှိရင်စိတ်ကြီးလည်းပဲတန်စွာအကောင်းနဲ့စိတ်ကြီးဖြစ်လာပြီးတော့နှစ်ဖက်ဆွဲဆုံဖြစ်နိုင်ပါတယ် ဒီမှာလူဖြစ်နေဘုရားရည်ကြီးဝင်နေဆုံစည်းတဲ့ပုဂ္ဂိုလ်တွေဟာဆုံစည်းရယူနိုင်ရဲ့အတွက်ရုပ်ပိုင်းဆိုင်ရာဩဇာထည့်ပြီးလို့ရုပ်ပိုင်းဆိုင်ရာကြည်လင်တဲ့ရုပ်တွေဝါဖြူတဲ့ရုပ်တွေတန်ရှင်းတဲ့ရုပ်တွေကိစ္စကိုလိုလားသလိုပေါ့လေစိတ်ပိုင်းဆိုင်ရာမှာလည်းပဲဩဇာတတိအပြည့်ဝထည့်ဖို့ရာအတွက်ပထမဆုံးမလိုအပ်တဲ့ဟာတွေအကျဉ်းစားတွေမဖြစ်ရအောင်ဆိုပြီးတော့ပေါ့လေရှိဦးစွာဒီလဆောက်တည်ရပါလေဒါဒီဒါဒီမလုပ်ပါဘူးဒါဒီဒါဒီရှောင်ပါတယ်ဆိုတာပေါ့လေဒါကမတည့်တဲ့အစိတ်နဲ့တူတဲ့အစာအစာတွေပေါ့လေရှောင်ခြင်းတဲ့သဘောမျိုးပါပဲမတည့်တဲ့ဆေးတွေကိုရှောင်ခြင်းတဲ့သဘောမျိုးပါပဲအဲလိုရှိဦးစွာဒီလာတွေပြည့်စုံပြီးမှခန္ဓာဓမ္မစာတွေချက်လို့ဝင်ပါတယ်ဒါလည်းနားလည်ဖို့ပါပဲဒီတော့အချိန်တိုးတိုးနဲ့မိမိတို့ဘုရားဖြစ်စင်မှာဓမ္မစာတွေပေါ်လေးဝင်ပြီးတော့ကြီးကြီးနဲ့လည်းကြီးဖြစ်သွားဖို့ရအတွက်ဒီလာကိုလည်းပဲအလေးထားဖို့ဘုန်းကြီးများကတောင်းရှိတဲ့အတိုင်းလေးလေးနဲ့နဲ့တိုက်တော့ပါတယ်ကြည်အားများလည်းပဲရှိမှန်းဒီလာပါလေ။ဒါကြီးတွေမလုပ်ကောင်းဘူး။ဒါကြီးတွေမပြောကောင်းဘူးဆိုလို့ရှိရင်တကယ်ယုံယုံကြည်ကြည်နဲ့တတ္တတရားနဲ့ပါလေ။ရဲရဲရဲရဲနဲ့ဒါတွေကိုရှောင်ရပါလေ။တတိရှိရဲရဲတဲ့ပုဂ္ဂိုလ်ကမကောင်းတာတွေရှောင်ရပါလေ။တတိကြောင့်တဲ့ပုဂ္ဂိုလ်တွေမရှောင်ရဘူး။မကောင်းတာတွေရှောင်ရဲတယ်လို့ကောင်းတာတွေလည်းပဲလုပ်ရဲတယ်တတိရှိတဲ့ပုဂ္ဂိုလ်တွေကပြီးတော့အခြေခံစိတ်ဓာတ်ကလည်းပဲဖြောင့်စည်းမိဆိုလို့ရှိရင်မတော်တဆကျွလူမိသည့်တရားတော်မှာငါဓာတ်ကြီးကျွလူမိပြီဆိုပြီးတော့ကိုယ့်အကိုသိတယ်ကိုယ့်အကိုသိထားတဲ့အပြည့်ကိုဝန်ခံသိတဲ့ပုဂ္ဂိုလ်တွေထာမှာသွားပြီးတော့ဝန်ခံရတဲ့တတိရှိတယ်ဟန်ဆောင်မဟုတ်ဘူးနောက်မလုပ်လို့တဲ့စိတ်ဆောင်ကြည့်လို့တဲ့စိတ်တွေဝန်ခံရတာဒါတတိရှိတဲ့ပုဂ္ဂိုလ်တွေမှာလုံနိုင်လားယဟန်ကြီးကဘိုးအရေးကြီးပါလေယဟန်ကြီးကတိတ်ခတ်ဖို့များတယ်ဆိုတော့ဘိုးအရေးကြီးတယ်ခုကလည်းတချို့ယဟန်ကြီးကဒီလတဲ့အရေးမကြီးပါဘူးဆိုပြီးတော့ဘိုးလေးခတ်ပေါ်ပေါ်နေတာယဟန်ဖြစ်တော့လည်းပဲတကယ့်ဆရာကောင်းကြီးမှာညှို့ခိုးရတာမဟုတ်တော့ဝိနိသိမ့်နားမလဲဘူးဒီလိုလည်းပဲခတ်ပေါ်ပေါ်နေကြတာဒီများပါလေအဲလိုပုဂ္ဂိုလ်တွေကတော့တိလမစင်ကြဲလို့ရှိရင်စိတ်တည်ငြိမ်ဖို့ရသိမ့်မလွယ်ဘူးလူတွေကတော့လွယ်ပါတယ်သူကတော့ငါးပါးတိလလို့ပြည့်စုံရင်ပဲတရားထုတ်လို့ဖြစ်နေပါတယ်သူကတော့ဒီတော့ရှောင်ခြင်းတဲ့နေရာမှာနှစ်ပိုင်းရှိပါတယ်တောင်းမီရှောင်ခြင်းဖို့ရပါလေပထမပိုင်းကတော့ဟိတိဥတ္တပကိုဆိုတာအရှိအကြောက်ဟိုတနည်းကလည်းနည်းနည်းပြောပြပြီးဒီမှာနောက်ကိုရှင်းစာတရားဒီမတော်တာဒီအကျိုးမဲ့တဲ့ဟာတွေပေါ့လေလူကရဲ့ဇာတိပေါ့လေအဲ့ဒါဒီသိရှိပြီးတော့ဒါတွေလုံးရမှာပြောရမှာပေါ့လေရှစ်တာယွတ်တာပေါ့ယွတ်တာ၆တာဒီ၆တာပေါ့ဒီလိုတက်ပါရှိထားလို့ရှိရင်ရှောင်တော့တာပေါ့ဗျာရှောင်းတော့ဂုံတော့ဘူးဒီအပြစ်မကင်းအပြစ်ကင်းတဲ့တန်ရှင်းနေကြီးပြီးတော့နုညံ့အေးချမ်းလာတာပဲနှစ်သက်စရာဖြစ်လာတာပဲကုတွတိမဟုတ်ပါဘူးဝင်းကျင်ကိုလည်းပဲစော်ကားရမရောက်တော့တစ်ဖက်သားပုဂ္ဂိုလ်တွေကိုယ်စိတ်ဆဲခြင်းမရှိဘူးကိုယ်စိတ်ချမ်းသာအောင်ဘောလီကိုယ့်ကိုယ်ကိုထိတ်လိုက်တာနဲ့ပဲကိုယ့်ကိုယ်လည်းပဲထိတ်နိုင်ပြီးတော့ဝင်းကျင်ကိုလည်းပဲသူတစ်ပါးကိုလည်းပဲစော်ကားရမရောက်တော့ကိုယ်ရှိစားတရားရှိတဲ့ပုဂ္ဂိုလ်တွေကကိုယ်ထိလို့ရှိရင်မကြိုက်တယ်လို့သူထိခိုက်နေတာကိုလုပ်လို့ရှိရင်လည်းပဲကြိုက်မှာမဟုတ်ဘူးဆိုတာပေါ့လေမိမိမကြိုက်တယ်လို့သူတို့ကလည်းပဲကြိုက်မှာမဟုတ်ဘူးဆိုပြီးတော့ကိုယ်ရှိစားတရားနဲ့ပေါ့လေသူတို့ကမထိခိုက်ရအောင်ကာကွယ်ဆောက်ရှောက်လိုက်တယ်သူတို့ကကာကွယ်ဆောက်ရှောက်ခြင်းဖြင့်ကိုယ်ကိုယ်ကိုယ်လည်းပဲမမှားရအောင်မချုပ်လို့မရအောင် ထိမ့်သိမ့်ပြီးသားဖြစ်သွားတယ်။နှစ်ဖက်အကျိုးရှိတယ်ဒီကတော့ဒီဟာဒီလာ။ကိုနှုတ်ကျူးလို့နဲ့ဘယ်ရောက်ရတာလဲပဲ။အရင်စစ်လိုက်လို့ရှိရင်လောဘဒေါသမောဟဓာတ်ကြီးမဖြစ်ရအောင်ထိမ့်ချုပ်အရှိမရှိလို့သောမုတ်ထိမ့်ချုပ်အာနိနေလို့ဆိုတော့ဓမ္မတော်ပြီးတော့ခောက်ချက်ရလို့ရပါတယ်။ဒီတော့စိတ်ထဲမှာတော့ငါလောဘဒေါသမောဟကြီးမဖြစ်ရအောင်တိတော်တဲ့ဒါနီးတစ်ခုနဲ့ပေါ့ဒါရမှာပေါ့တလူတဲ့စိတ်ကြီးသူများပြည့်စုံပိုင်စီလိုတဲ့စိတ်ကြီးကာမတောင်းကြခြင်းတဲ့စိတ်ကြီးသူများလင်းညာခြင်းတဲ့စိတ်ကြီးပေါ့လေဒါတွေဒါရီယာစိတ်ကိုမထိမ့်ဝင်းနဲ့လွတ်ထားလို့ရှိရင်အဲဒီလောဘဒေါသမောဟကြီးအကြောင်းအားလဲဆိုတော့ဖြစ်နေတာတခါကအရှိန်သေးတယ်တခါကအရှိန်လေးရှိလာတယ်တခါကအရှိန်လေးပြင်းတယ်အရှိန်ပြင်းလာပြီဆိုလို့ရှိရင်တော့မထိတ်နိုင်တော့ဘူးကျွလူမှုတွေဖြစ်တော့တာဒီတော့လောဘဒေါသမကင်းသေးလို့ရှိရင်အရှိန်ပြင်းပြင်းမဖြစ်ရအောင်ဒီဟာကိုဒီစိတ်ကလေးဖြစ်အောင်ကာကွယ်တဲ့ကုစားတဲ့ဤတစ်ခုလိုနေပါတယ်။အဲဒီကာကွယ်ကုစားတဲ့ဤအသုံးချလို့ကိုယ်မှာအဲဒီစိတ်လေးတွေမှာမဖြစ်တော့ဘူးဆိုရင်မိမိထိမ့်သိမ့်ဆောက်ရှောက်တဲ့ဒီလဟာလည်းပဲထူးထူးခြားခြားပေါ့လေ။ပြည့်စုံလာတော့တာပဲအားရှိလာတော့တာပဲ။ပြီးတော့စိတ်ဒီလေးစင်ကြယ်ပြီးတော့ပေါ့လေအဲဒီစင်ကြယ်တဲ့စိတ်မှာဩဇာတတိရောက်လာတော့မှာပါပဲမတည့်တဲ့အစာတွေမတည့်တဲ့စီဝါတွေမှီဝဲလို့ကိုယ်ထဲမှာမကောင်းတဲ့မသာရှင်းတဲ့ရုပ်ရည်တွေရုပ်တွေပေါ့လေတိလနဲ့ရှင်းချလိုက်တဲ့ခါကျတော့ကိုယ်မှုနှုတ်စင်ကြဲတဲ့ပုံမှာနောက်ဓမ္မဩဇာတွေဝင်နေတော့ကြိုးစားပြီဆိုလို့ရှိရင်အဝဲကောင်းတော့ဓမ္မဩဇာတွေဝင်လာမှာပါပဲအဲ့ဒီဓမ္မစာတွေဝင်ပုံကတော့နှုတ်နေတယ်ကြာမှာပဲတဖြည်းဖြည်းစာတွေနဲ့လက်တွေ့ဖုံးစားပြီးတော့ပြောတော့ပါမယ်အဲ့တော့ယောဂီများအဲဓမ္မစာတွေဘာလို့မိမိရဲ့သံဃာမှာရည်တူတူလေးဒီအရှင်ပြင်းပြင်းနဲ့ဘောလို့ဝင်လာဖို့ရအတွက်အခြေခံကိုကြီးတည်လာဒီပြည့်စုံထိမ့်သိမ့်ဆောက်ရှောက်ပြီးတော့ဘောလေစိတ်မှာတော့မအယူစိတ်ကြီးမဖြစ်ရအောင်ဘောလေမတရားစိတ်တွေမဖြစ်အောင်လို့ဖြစ်တိုင်းမှရှိသတိပြုစောင့်ဆင်သားဆိုတဲ့အတိုင်းကိုယ်ထဲဆိုင်ပြီးတော့လက်ငယ်ပေါ်တဲ့အာရုံလေးတွေပေါ်တော့ပေါ်စေမှာပါလေချိန်သားကဆေးရဆိုင်ပြီးတော့စိတ်ကနေမလားအထုတ်နိုင်ကြပါစေစိတ်တွေအားရှိအောင်လို့ကြိုးစားနိုင်ကြပါစေလို့လေးလေးလေးနဲ့တိုက်တွန်းရင်းနဲ့ဒီနေ့တရားအဆောင်တက်လိုက်ပါတော့